Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ပြီး VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တကြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ၊ကုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆွမျက်မော်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူဒီကနေ့ထိ636ယောက်ရှိနေပါပြီ။အာရီဗျကျွန်းဆွယ်ဒေသအယ်ခါအီဒါအဖွဲ့ခေါင်းဆောင်ကိုအမေရိကန်တို့အဝေးထိန်ဒရုန်းရင်နဲ့တုတ်တင်ခဲ့ပါတဲ့ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရရနိုင်တဲ့ရှင်းပြပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံဝူဟန်မြို့ကနေပြီးတော့တရုတ်နိုင်ငံသား5ဦးမြန်မာနိုင်ငံဘက်တရားမဝင်ဝင်လာလို့လိုက်ရှာနေတဲ့အခြေအနေကိုအခုလိုနားဆင်ရပါမယ်။
လေးရောက်နေပတ်သက်ပြီးတော့ရှာဖွေနေသေးပဲသူတို့ကလည်းဒီဘက်ကိုရောက်နေရလို့သတင်းချပေးတာဗျာသူတို့တရုတ်ဘက်ကပေးတဲ့သတင်းပဲလေနော်အဲ့မှာမနေ့ကအားချင်းပဲလိုက်ရှာတော့တယောက်တွေ့
ဟူဆက်ခရိုင်တာဝန်ရှိသူတူရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါရခိုင်ပြည်နယ်တွင်းကလက်နက်ကင်ပြည်ပခါတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူအရေအတွက်တနေ့တခြားပုံများလာနေပြီးစာနယ်ရိခာအခက်အခဲကြုံနေရတဲ့အချိန်နေကချင်တော်လာရင်းနဲ့စူတောင်းပွဲကျင်းပခဲ့တဲ့ဘာသာရေးတာဝန်ခံနဲ့လူငယ်ခေါင်းဆောင်တို့ကိုပုံမှန်18မြင်းဆောင်1နဲ့အမှုဖွင့်ခဲ့ပေးမယ်မနေ့ကမှတော့ပြန်ပြီးတော့လွတ်လာဖို့ရှိပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်းဆုံးတော့တောက်ကြနေညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဒီကနေ့အထိ636ယောက်ရှိနေပြီးပိုးကူးစက်နေသူ3,100ကျော်ရှိတယ်လို့တရုတ်အစိုးရကပြောပါရယ်ပိုးကူးစက်နေတယ်လို့အတည်ပြုနိုင်တဲ့အရေအတွက်ဟာပြီးခဲ့တဲ့နှစ်ရမှာကျဆင်းသွားတယ်လို့လည်းတရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူဆောင်ရှူလီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ
်全国新增报告确诊病例数连续两天明显下降提示前期
ကိုနောက်ထပ်ကူးစက်တယ်လို့အတည်ပြုနိုင်သူအရေအတွက်တိတိတတ်တာကြဆင်းသွားတာနှစ်ရက်ရှိပါပြီဒါဟာကာကွယ်ထိန်းချုပ်ဆောင်ရွက်မှုတွေအောင်မြင်တဲ့ရလကောင်းဖြစ်တယ်လို့တရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူပြောကြားသွားတာပါဒါပေမဲ့ရောဂါကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါတယ်ပြည်သူတွေရင်ဆိုင်နေရတဲ့ပိုးကူးစက်ပြန့်နှံ့မှုစစ်ပွဲကိုတားဆီးကာကွယ်နိုင်ဖို့တနိုင်ငံလုံးကအင်းနဲ့အားနဲ့အတိတ်အခြားတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်ဆိုတော့သမရရှိရဲ့အပြောကိုအစိုးရပိုင်ရှင်းဟွာသတင်းနဲ့မှာဖော်ပြခဲ့ပါတယ်23နိုင်ငံထက်မင်းမှာလဲကိုရိုနာဗိုင်းရပ်စ်ကိုကူးစက်တယ်လို့အတည်ပြုသူ150လောက်ရှိပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုစတင်ပြန့်နှံ့နေတယ်ဆိုတာသတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှာကွယ်လွန်သွားပါတယ်ဆရာဝန်လီဟာမမဟုတ်မမှန်သတင်းတွေကိုအွန်လိုင်းပေါ်မှာဖြန့်ပြီးတော့တည်ငြိမ်မှုပြက်ပြားအောင်လုပ်နေတယ်လို့ရဲကဆွဆွဲခဲ့တာပါသူရဲ့သတိပေးမှုတွေကိုတရုတ်အစိုးရကလည်းလျှစ်လျူရှုခဲ့ပါတယ်။သူကွယ်လွန်သွားတဲ့အတွက်ကျန်းမာရေးကော်မရှင်အနေနဲ့အင်မတန်စိတ်မကောင်းဖြစ်တယ်လို့တော့ပြောခွင့်ရသူကဒီကနေ့ပြောပါတယ်။တစ်ဆက်သေးတဲ့တင်ကတော့တရုတ်ပြည်မကြီးကနေဟောင်ကောင်ကိုဝင်တဲ့ရေလံကုန်းလံဂိတ်တွေအားလုံးနီးပါးကိုဟောင်ကောင်ကပိတ်ထားပါတယ်။ဟောင်ကောင်စိတ်ကမ်းမှတိကျခွဲထားစောင့်ကြည့်ခံနေရတဲ့စိန်ခန့်အပျော်ကြီးဇီးတင်မောကြီးပေါ်မှာခီးတဲ့3,600လောက်နဲ့တောင်းတင်နေကြပါတယ်။ထိုင်ဝမ်ကတော့နိုင်ငံတကာစိန်ခန့်တင်မောအားလုံးကိုသူတို့စိတ်ကမ်းတွေမှာကန့်ပေးမကပ်ဘူးလို့ကြေညာထားပါတယ်။
ဂျပန်နိုင်ငံယိုကိုဟာမာကမ်းခြေနီးမှာတည်တံ့ခွဲပြီးစိုက်ကပ်ထားတဲ့ပျော်စီးသမောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ42ဦးထပ်ပြီးတော့ဆန်းသက်တွေ့ရှိခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကဒီနေ့မှအတည်ပြုပြောကြားလိုက်ပါတယ်။ခီးသည်ပေါင်း 3,900 ဝန်းကျင်တင်ဆောင်လာတဲ့ဒီသမောကြီးပေါ်မှာခုဆိုရင်စုစုပေါင်းရောဂါကူးစက်ခံထားသူ62ဦးရှိသွားပါပြီ။ပြီးခဲ့တဲ့တနင်္လာနေ့ကစိတ်ကမ်းကိုသင်္ဘောစိုက်ကပ်လာတဲ့အချိန်ကစပြီးကိုရိုနာဗိုင်းရပ်စ်စစ်ဆေးတွေ့ရှိခဲ့တဲ့လူ20ကိုတော့စေုံပို့ထားပါတယ်။ချိန်နဲ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံကဟူပေပြည်နယ်ကနေဂျပန်နိုင်ငံသားတွေလည်းဒီကနေ့လေနဲ့လိုက်ပါလာကြတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှိဟာရီဆူဂါကပြောပါတယ်
။本日の調査機は国境在住の法人と日本国籍保持者の配偶者及び親子。
ဟူပေပြည်နယ်ကနေဒီကနေ့ထွက်လာတဲ့လေမောမဂျပန်နိုင်ငံသားနဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစုဝင်198ယောက်ပါဝင်လာပါတယ်။ လူမှုကြီးကြပ်ရေးကိုဖျက်ပြီးတာနဲ့အဲဒီကနေကဲထုတ်လာတဲ့ဂျပန်နိုင်ငံသားတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုအတည်ပြုပေးသွားမှာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကနေထွက်လာချိန်မှာရတဲ့သတင်းရတော့ဂျပန်နိုင်ငံသား119ယောက်တရုတ်89ယောက်ထိုင်ဝမ်လူမျိုး2ယောက်ဖြစ်ပြီးတော့ဒီထဲမှာ6ယောက်ကလေး51ယောက်60နဲ့အထက်လူကြီး9ယောက်နဲ့ကျန်တာက131ယောက်ဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်ကူဝေပြည်နယ်ကနေထွက်လာခြင်းနဲ့ဂျပန်နိုင်ငံသားအလုံးနီးပါးခေါ်ထုတ်လာနိုင်ပြီလို့ယူဆပြီးတော့ဒါစင်နဲ့ချီတဲ့ဂျပန်နိုင်ငံသားတချို့တော့ကူဝေပြည်နယ်မှာဆက်ပြီးရှိနေတယ်လို့လည်းဂျပန်ဆိုရအတွင်းမှကြောင့်စူဂါကပြောပါတယ်ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပစ်နဲ့ပတ်သက်လို့တနည်းလူနာနဲ့စောင့်ကြည့်လူနာတချို့ရှိပေမဲ့စောင့်ကြည့်လူနာတွေမှာယောဂါပိုးကူးသူမတွေ့ရဘူးလို့ဒီမှာချမ်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရှမ်းမင်းနိုင်ငံမှာအမေရိကန်ဝေထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းအယ်ခိုင်ဒါခေါင်းဆောင်ပြောက်တေဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသာပေးနေတော့အတည်ပြုခဲ့ပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ဆစ်ဆင်ရေးအတွင်းမှာအာရေဗျကျွန်းဆွယ်ဒေသအယ်ခိုင်ဒါအဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင်ကာစင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ခိုင်ဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အယ်ရီမီဟာရှမ်းမင်းနိုင်ငံကရဲသားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်နဲ့တခြားတပ်ဖွဲ့ဝင်တွေအပေါ်တိုက်ခိုက်မှုမျိုးစုံလုပ်ဖို့ကြိုးစားခဲ့သူဖြစ်တယ်လို့ဒေမရာထရမ့်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတည်ဆုံးသွားတဲ့အတွက်တကမ္ဘာလုံးကအယ်ခိုင်ဒါအဖွဲ့ရဲ့လှုပ်ရှားမှုတွေနောက်ထပ်ထိခိုက်သွားစေပြီးအမေရိကန်လုံခြုံရေးကိုချင်းချောက်နေတဲ့အဖွဲ့တစ်ခုရဲ့ရန်ရှင်းဖို့ပို့ပြီးတော့နှိစက်နေပြီလို့ပြောပါတယ်။1990ပြည့်နှစ်ပိုင်းတွေကအယ်ခိုင်ဒါအဖွဲ့ထဲဝင်ရောက်ခဲ့တဲ့အယ်ရီမီဟာအာဖဂန်နစ္စတန်နိုင်ငံမှာအိုစမာဘင်လာဒင်နဲ့အတူတွဲပြီးတော့အမေရိကန်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတော်တော်များများကိုကြိုးစားကြံစည်ခဲ့သူဖြစ်ပါတယ်။
မဂ္ဂမီလောင်စုအိုင်ဝါဖီနယ်မှာတနင်္လာနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်ရွေးချယ်ပွဲရဲ့နောက်ဆုံးရလဒ်တွေမှာတော့ထိတ်ကပြေးနေတဲ့ကိုယ်စားလှယ်နှစ်ယောက်ရဲ့ရလဒ်တွေထပ်တူနေပါတူညီနေကြပါတယ်။ဒါသာရင်းနောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ရလဒ်တွေမှာတော့ South Bend မြို့တော်ဝန်ဟောင်း Pete Buttigieg နဲ့ဗမာပြည်နယ်ထက်လွတ်တော်မှ Bernie Sanders တို့အပြိုင်ဖြစ်နေကြတာပါ။ Pete Buttigieg က 26.2% ရာခိုင်နှုန်းရထားပြီးတော့ Bernie Sanders ကတော့ 26.3%တိရခိုင်နှုန်းအတိအကျရထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမဲရီတွတ်တီမှာတော့ Bernie Sanders ကအသာစီးရထားပါတယ်။ဒီမိုကရက်သမားအလောင်းဖြည့်ကြိုးစားနေကြသူတယောက်ချင်းစီအနေနဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တဲ့ညီလာခံမှာဆက်လက်ရှင်းပြနိုင်မှုအတွက် Iowa ပြည်နယ်ရဲ့ကိုယ်စားလှယ်41ယောက်ထဲကဘယ်နှယောက်ရထောက်ခံမှုရမလဲဆိုတာကိုပြည်နယ်အဆင့်ညီလာခံကဆုံးဖြတ်မှာဖြစ်ပါတယ်။ Iowa အကျိုးရွေးကောက်ပွဲကိုတနင်္လာနေ့ကလုပ်ခဲ့ပေမဲ့မဲရီတွတ်တဲ့ဒီ Mobile App မှာချိုးယွင်းချက်တွေရှိခဲ့တာကြောင့်မေရလဒီချက်ချင်းမထုတ်ပြန်နိုင်ခဲ့ပဲမနေ့ကြာသပတေးနောက်ပိုင်းမှထုတ်ပြန်နိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။သောက်ကြနေညာပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ဆိုတဲ့မတင်ကားစရာကိစ္စပေါင်း1000လောက်ကို FBI ကစုံစမ်းစစ်ဆေးနေပါတယ်။ Silicon Valley မှာရှိတဲ့နည်းပညာကုမ္ပဏီကြီးတွေကနေအောင်မြင်ဖို့စ조사နေကြတဲ့လုပ်ငန်းငယ်တွေအထိအမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ကဏ္ဍအလုံးနီးပါးနဲ့သက်ဆိုင်နေတဲ့စုံစမ်းမှုတွေအတွက်တနိုင်ငံလုံးမှာရှိတဲ့ FBI ရုံးခွဲပေါင်း56ခုကနေစုံစမ်းစစ်ဆေးမှုတွေလုပ်နေလို့ FBI ညွှန်ကြားရေးမှူး Christopher Ray ကပြောပါတယ်။ကာကွယ်ရေးကဏ္ဍနဲ့သက်ဆိုင်နေတဲ့ကုမ္ပဏီတွေတွေမဟုတ်ဘဲအမေရိကန်တက္ကသိုလ်တွေမှာလုပ်နေတဲ့နောက်ဆုံးပေါ်နည်းပညာသုံးသုတေသနလုပ်ငန်းတွေကိုပါတရုတ်ကပြစ်မှတ်ထားထောက်လှမ်းနေတယ်လို့ FBI အကြီးအကဲကပြောပါတယ်။အခုစုံစမ်းတွေ့ရှိမှုကနေမတင်ကားတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေအခုနှစ်ပိုင်းလောက်မှရာဇဝတ်မှုတွေနဲ့တရားစွဲခံရမယ်လို့မျှော်လင့်ရပါတယ်။အခုလိုမျိုးအမေရိကန်နည်းပညာကုမ္ပဏီတွေညာနာပစ္စည်းတွေကိုတရုတ်ကထောင်လန်းခိုးယူနေတဲ့ဆိုတဲ့အပေါ် FBI ကလွန်ခဲ့တဲ့အနှစ်20လောက်ထဲကစပြီးတော့စုံစမ်းမှုတွေဟာတဖြည်းဖြည်းကျေပြန့်လာခဲ့တာဖြစ်ပြီးတော့အခုကတော့အကျေပြန့်ဆုံးစုံစမ်းစစ်ဆေးနေတာဖြစ်တဲ့အကြောင်း FBI ရဲ့တံပြန်ထောက်လန်းရေးဌာနလက်ထောက်ညွှန်မှု John Brown ကပြောပါတယ်။တရုတ်ရဲ့ထောင်လန်းခိုးယူမှုနဲ့ဆက်ဆံပြီးဖမ်းဆီးမှုတွေလည်းအခုနှစ်ပိုင်းတွင်မှာပိုပြီးများလာခဲ့ပါတယ်။အခုဗန္ဒာနှစ်ထဲမှာကို FBI ကဖမ်းဆီးသူ19ယောက်ရှိနေပါပြီ။တရုတ်နိုင်ငံကစီးပွားရေးဆိုင်ရာထောက်လန်းမှုတွေကိုတံပြန်နိုင်မှုအတွက်အမေရိကန်တရားရေးဌာနကတရုတ်ထောက်လန်းမှုနှိမ်နင်းရေးဆိုင်ရာအစပြုစာရွက်မှုတွေကို2018ခုနှစ်နိုဝင်ဘာလရဲကစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
မြန်မာပြည်ထောင်စုတက်ဆက်စီနယ်အပါဆိုမျိုးမှာလူပေါင်း22ယောက်သေဆုံးခဲ့တဲ့ပစ်ခတ်မှုကိုကျူးလွန်ခဲ့တယ်လို့ဆက်ဆွဲခံရသူကိုအမေရိကန်အစိုးရရှေ့နေတွေကမုံတရားခြေခံကျူးလွန်တဲ့ရာဇဝမှုဆိုင်ရာဖက်ဒရယ်ဥပဒေနဲ့တရားစွဲလိုက်ပါတယ်။ဒီလူဟာမက္ကဆီကိုနယ်ပယ်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီပစ်ခတ်မှုကြောင့်နောက်ထပ်2000လောက်လည်းဒဏ်ရာရသွားခဲ့ပါတယ်။အသက်21နှစ်အရွယ်ပက်ထရစ်ကရူရှက်ဆိုသူဟာစပိန်ဘာသာစကားပြောတဲ့လက်တင်နယ်ပယ်တွေကိုအမေရိကန်နိုင်ငံကနေထွက်သွားအောင်6လနဲ့အနေနဲ့ပြီးခဲ့တဲ့ဩဂတ်လကပြစ်ခတ်ခဲ့တာဖြစ်ပြီးတော့သူ့ကိုမုံတရားခြေခံကျူးလွန်တဲ့ရာဇဝမှုဆိုင်ရာဖက်ဒရယ်ဥပဒေနဲ့လက်နက်ကိုင်ကျူးလွန်တဲ့ရာဇဝမှုတွေနဲ့ကြာသပတေးနေ့ကဆွဲချက်တင်လိုက်တာဖြစ်ပါတယ်။ရဲကသူ့ကိုဖမ်းဆီးတဲ့အချိန်မှာတော့သူဟာတနက်သမားဖြစ်တယ်လို့ဝန်ခံခဲ့တယ်လို့ပြောပေမဲ့လည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးသူ့မှာအပြစ်မရှိဘူးဆိုပြီးတော့ထွက်ဆိုခဲ့ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအမေရိကန်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေကရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေကိုနှိမ်နင်းနေတဲ့အတွက်မှာဒီပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဤရက်နဲ့ကမှာဆိုရဆက်ကျင်ဆန္ဒပြသူတွေအပေါ်တိုက်ခိုက်သူတွေကိုထိတ်တန့်ဘာသာရေးကောင်းဆောင်ကြီး Grand Ayatollah Ali Sastani ကအပြစ်တင်ခဲ့ပြီးတော့လုံခြုံရေးတွေအနေနဲ့အကြမ်းဖက်မှုတွေမဖြစ်အောင်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်လိုက်ပါတယ်။နာဂျက်မြို့မှာဆိုရဆက်ကျင်ဆန္ဒပြကြသူတွေကိုလူများကြိုက်ဘာသာရေးကောင်းဆောင် Mokhtada Elsada အပေါ်ထောက်ခံသူတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်၈ယောက်သေဆုံးခဲ့ပါတယ်။ဒီဖြစ်ရက်ကြောင့်ဤရက်မှာနောက်ထပ်တင်းမာမှုတွေဖြစ်နေပါတယ်။သွေးထွက်တန်ရုပ်ဖြစ်ရတွေဟာထိခိုက်နာကျင်စရာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့နိုင်ငံဖျော်ဖျက်ဖြစ်မဲ့အခြေအနေရောက်မသွားအောင်မဖြစ်မနေကာကွယ်ပေးရမယ်လို့တောက်ချာနေဝိပုပွဲမှာဘာသာရေးကောင်းဆောင်ကြီး Grand Ayatollah Ali Sastani ကပြောကြားခဲ့ပါတယ်။အခုသတင်းဖတ်တဲ့ဆန္ဒပြသူတွေက Mokhtada Elsada ထောက်ခံသူတွေရဲ့ချိန်ချမှုတွေခံရတယ်လို့ပြောကြားပါတယ်။ Mokhtada Elsada ဟာအစိုးရဆန့်ကျင်ဆန္ဒပြသူတွေဘက်မှအရင်ကရှိပေမဲ့အီရတ်ဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ထားတဲ့မိုဟာမက်အလာဝီအပေါ်ထောက်ခံမှုပြောင်းခဲ့ပြီးတဲ့နောက်မှာတော့သူ့နောက်လိုက်တွေကအစိုးရဆန့်ကျင်သူတွေအပေါ်တိုက်ခိုက်နေတာဖြစ်ပါတယ်။ဆက်သွယ်ရေးဝန်ကြီးနှစ်ကြိမ်ချစ်ခဲ့ဘူးသူအလာဝီဟာနိုင်ငံရေးအခွင့်အထူးကံတွေနဲ့နှိစက်သူလို့ဆန္ဒပြသူတွေကပြောပြီးလက်မခံကြပါဘူး
။ရဟင်ပြကြပြီးသေဆုံးသွားတဲ့အမေရိကန်ကနာမည်ကျော်ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းနဲ့သူ့သမီးပါဝင်နောက်ထပ်9ဦးအတွက်ဝန်ထမ်းချင်းထိမ့်မဲ့အောက်မေ့ပွဲအခမ်းအနားကို February 24ရက်နေ့ကျရင် Los Angeles မြို့က Staples Center အောက်သာခွင်းကြီးမှာလုပ်သွားမှာဖြစ်ပါတယ်။ကိုဘီဘရိုင်းဟာ LA Lakers အသင်းအတွက်ဒီ Staples Center အားသာကွန်းကြီးမှာ70နှစ်ခုလောက်ကစားခဲ့သူဖြစ်ပါတယ်။ Kobe Bryant ရဲ့နံပါတ်24အင်ဂျီနဲ့သူ့ရဲ့အသက်73နှစ်အရွယ်ကြီးရဲ့သမီးဖြစ်တဲ့ Gianna ရဲ့နံပါတ်1ကိုရည်ရွယ်ပြီးတော့ February 24ရက်နေ့ကိုရွေးချယ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ဒီအောက်မေ့ပွဲအခမ်းအနားအစီအစဉ်နဲ့ပတ်သက်ပြီးတော့ LA Times သတင်းစာကသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့အရင်ဆုံးထုတ်ပြန်ခဲ့တာပါ။ LA မြို့တော်ဝန် Eric Garcetti ကတော့အောက်မေ့ပွဲအခမ်းအနားကျင်းပသွားမယ်လို့ပြောပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံတရားပြောဆိုခြင်းမရှိသလို Lakers အသင်းနဲ့ Staples Center ဘက်ကလည်းစုံတရားထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး Staples Center အောက်သာခွင့်ကြီးမှာ Michael Jackson နဲ့ Rap ဆိုတော့ Nipsey Hussle တို့အပါအဝင်၆အောက်မေ့ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
早晨ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားတာပါ။အခုသတင်းလာရေးစတိုင်နားဆင်ရပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကတရုတ်နိုင်ငံသား5ဦးမြန်မာနိုင်ငံဘက်တရားမဝင်ဝင်လာတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ကနေပြီးတော့မူဆက်ခရိုင်ရဲတပ်ဖွဲ့ကိုကြာသာပရိနေကအကြောင်းကြားခဲ့ပါတယ်။အဲ့ဒီထဲကတယောက်ကိုအကြောင်းကြားစာရတဲ့နေ့မှာပဲရှာတွေ့ခဲ့ပြီးကျန်တဲ့4ဦးကိုတော့ဆက်ပြီးတော့ရှာနေပါတယ်။အဲ့ဒီလူတွေမှာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့တံပြားရှိတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ရဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီလ6ရက်မနေ့ကနိုဗယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူဝူဟန်မြို့သား5ဦးမူဆယ်မြို့ကိုရောက်ရှိနေတယ်လို့တရုတ်နိုင်ငံရွှေလီရဲဌာနကနေမူဆယ်ခရိုင်ရဲတပ်ဖွဲ့ကိုသတင်းပေးပို့ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသား4ဦးနဲ့အမျိုးသမီး2ဦးပါရှိပြီးအဲ့ဒီအမျိုးသမီးကိုချက်ချင်းရှာတွေ့ခဲ့လို့ကျမကြီးစစ်ဆေးချက်တွေလုပ်ပြီးရွှေလီရဲဌာနတာဝန်ရှိသူတွေထံလွှဲပြောင်းပေးခဲ့တယ်လို့မူဆယ်ခရိုင်တာဝန်ရှိသူ2ဦးကပြောပါတယ်။
လေးရောင်နဲ့ပတ်သက်ပြီးတော့ရှာပွေနေသေးပဲသူတို့ကလည်းဒီဘက်ကိုရောက်နေတယ်လို့သတင်းချပေးတာဗျသူတို့တရုတ်ဘက်ကပေးတဲ့သတင်းပဲလေနော်အဲ့မှာမနေ့ကအားချင်းပဲလိုက်ရှာတော့တယောက်တွေ့ပြီပေါ့နော် channel 4ယောက်ကတော့ဆက်ရှာနေတုန်းပဲပေါ့အဲ့ဒါသူတို့ဟိုဟန်ပြည်နယ်ကနေပြီးဒီမူဆယ်မြို့ဘက်ကိုထွက်လာတယ်ဆိုပြီးတော့သူတို့ကဟိုတန်တရားရှိလူနာပေါ့နော်ဒါပေမဲ့အခုပြန်တွေ့တဲ့တယောက်ကတော့ကျမ်းမာရေးအခြေအနေကောင်းမွန်ပါတယ်သူတို့ဘက်ကလည်းစစ်တယ်ဒီဘက်ကလည်းစစ်တယ်မနေ့ကပဲပြန်လွှဲပေးပြီးသွားပြီနော်
ชื่อลีเยธานาก็ไปบุเรจ้องจ้าตาเรมามีมีนายเงินเยอะขุดล้อผิดบ้านนี่ดอไวรัสส่งยังโยกะกุศลมุ่งลงยาสันนี่ดิเพียงแล้วก็โยกะก็เวทีนี้ยังสั่งยืนในบ้านดิเยอะขุดโยกะผิดบ้านนี่ดอหูหันยูมาตียงนายเงินตางาอุดิชื่อลีดูยักษีลาบีชื่อลีมีมาตเซมูเซมีดูยักษีในจังติสีลาบีแล้วก็งาอุมากรุณาไวรัสโยกะกุศลขันหายจังตันดียาสีดิเพียงยามานายเงินดูกุศลนายเวจุดเด่นก็เวนายเงินตัวจ้องจ้าบ้านดิสูบีพบยาทาบาร์เร
จันทร์นี้ได้รับผู้แทนติดตั้งเลี้ยงวัวสำหรับชาวคนนี้เสพยาตัวกูเป็นชาตัวนี้จะมาอีสิสิมูรีพิโลตัวบุอาศัยเดินเป็นเส้นทางเลยลูกฉันมีแนวทางไปดูจะมาอีอุจิธานามูดาวดาเตมังยงอาคุลบยาบาร์เร่ฉันจะมาอีตานาเนี่ยวิโรตัวเด็กเรนี่อะไรบ่เนาะไปเอาวิโรสิสิมาบ่เนาะดูเนี่ยที่ดูเรื่องเลยจะมาอีปัสเซมิตราอุรัชรัวกุลงยงจาราบิดาเว
ที่ยังไงมาพี่ก็เลยนึกออกมาแล้วก็แสดงเลยนูเวกูรูน่าฟาร์มส์กูสักขยันดูยิ่งมาไหนมาไม่ใช่เด็ดลูกพี่เนี่ยติดมาใช่เลยพี่ดูจะมาอุจิธานาริกาเลยโยกะจุดเด่นก็คือเนี่ยสังจีลุงเงินวิโก้เชียงเนี่ยสังเงินนี่เดี๋ยวลูกสบายเลยยิ่งมาไหนมาหนูเวกูรูน่าฟาร์มส์ตันเดียลุงน่าหน้าอุเนี่ยสังจีลุงน่าชาวอุจิตัวบิดูโอ้โหกูจะโยกะได้แค่ยี่ธานาก็ทุเรียนโยจ่ายมูทั่วตาเข่งเข่งชิกับอยู่ไปตันเดียลุงน่าเนี่ยเชียง
ောင်းကြည့်လူနာ၄ဦးတို့ရဲ့ယောဂရှိမရှိအတည်ပြုပေးမဲ့အဖြေကိုစောင့်နေရလို့ဆိုပါတယ်။ဒီည
တော်ကတော့ဘင်းပြားလူနာရဲ့ဆိုင်သားရအမဆွဲပို့တယ်ဒီပိုင်းပြေုံမှာစောင့်ချက်ကုသောက်ပေးတဲ့လူနာရောက်ပါ။အဲ့ဒီအဖြေကိုတမားလို့ပြင်နေပြောနေတာပဲ။
တနင်္လာလူနာနဲ့စောင့်ကြည့်လူနာတွေရဲ့ယောဂပိုးရှိမရှိအတည်ပြုနိုင်ပေးဖို့ရလဒ်ကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခံကိုပေးပို့ထားတာပါ။လိုဘယ်ကိုရိုနာဗိုင်းရပ်စ်ဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂတစ်မျိုးဖြစ်တာကြောင့်ဒီယောဂကိုကိုယ်တိုင်ကစပြီးကာဝယ်ဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလမ်းညွှန်ထားပါတယ်။ချောင်းဆိုးနှာချင်းရင်ပါးစပ်အုပ်ဖို့အပြင်လက်ကိုစနစ်တကျမကြာခဏဆေးဖို့လိုပြီးကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့လည်းလိုပါတယ်။အဲ့ဒါအပြင်ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဆောင်ကြည့်ဖို့ကိုလည်းညွှန်ကြားထားပါတယ
်။စုစုပြပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုတက်လှမ်းပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပြိပခါတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေးအတွက်တနေ့တခြားပုံများလာနေပြီးစားနပ်ရိက္ခာအခက်အခဲကြုံနေကြရပါတယ်။ဒါအပြင်တိုက်ပွဲတွေကြားထဲမှာပိတ်မိနေတဲ့သူထိခိုက်ဒဏ်ရာရသူအရေးအတွက်တွေလည်းပုံများလာနေပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့ AA တို့ကြားမှာတနှစ်ကျော်ကြာလာပြီးဖြစ်တဲ့တိုက်ခိုက်မှုတွေလည်းလျော့မသွားသေးပဲနေ့စဉ်ဆိုသလိုဖြစ်နေတာပါ။ဒီကြောင့်ကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အဖွဲ့တို့တနှစ်ကျော်ကြာစစ်ရေးပဋိပက္ခတွင်စစ်ရှောင်းဥယျာဉ်တသိန်းကျော်နေပြီးမကြာခင်ရက်ပိုင်းတွေတွင်စစ်ရှောင်းဥယျာဉ်ပိုတိုးလာနေတယ်လို့စစ်ရှောင်းဒုက္ခသည်တွေရဲ့အခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ RDC ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဥရွှေပေါ်စိန်ကပြောပါတယ်
စစ်ဆောင်ဥယျာဉ်ကကွန်ကရစ်လာဒီမလို့ထပ်ပင်ချရတဲ့ဒီနေ့6000လောက်ရှိနေတယ်ဒီအခုဒီလတိုင်းမှာဆိုလို့ရှိရင်အဲ့ဒီထက်ပိုပြီးနည်းနည်းလောက်ကိုးလာတာကိုပြရတယ်စားပန်းနေထိုင်ရေးကနည်းနည်းလောက်တော့အကျက်တည်းလေးဖြစ်လာတယ်ဒါဆိုဆိုတော့ဒီပုံမှန်ထောက်ပံ့နေကြဖြစ်တဲ့ဒီ ICRC တို့ WSO တို့ဟိုအရင်ခောက်ကလို့တလတစ်ချိန်ပုံမှန်ထောက်ပံ့တာမတွေ့ရတော့ဘူးမလတစ်ခါအဲ့ဒီပုံစံမျိုးသူအရက်ထက်အခွင့်အရေးတွေကလေကိုမြင်သေးတာတိုင်မရှိတော့ဘူးဒီပုံစံမျိုးအတိုင်းဆိုလို့ရှိရင်တော့ဒီရက်ခါပြတ်တမုံပြဿနာတွေကဖြစ်လာနိုင်တယ
်စိတ်ချောင်တွေအတွက်အကူအညီထောက်ပါပေးမှုတွေတဖြည်းဖြည်းနည်းလာတာကြောင့်ရိတ်ခါပြဿနာတွေဖြစ်လာနိုင်တယ်လို့ဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လည်းဒုက္ခမျိုးစုံနဲ့ကြုံနေကြရတာပါဖေဖော်ဝါရီလဆန်းတုန်းကစတင်ခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ရဲ့ရတိတမြို့နယ်အတွင်းတိုက်ပွဲတွေမှာကလချောင်းကျေးရွာနဲ့မင်းင်းဆောင်ကျေးရွာတွေကတိရခန့်တွေကြောင်းလာထွက်ပြေးတဲ့အတွက်တက်ကြီးရွယ်ဦးတွေမျိုးသမီးတွေနဲ့ကလေးငယ်တွေရွာမှာကျန်ရစ်ပြီးပိတ်မိနေခဲ့ပါတယ်မင်းကတော့ဒီပိတ်မိနေတဲ့ရွာသား58ဦးကိုသွားရောက်ကယ်ဆုတ်နိုင်ပြီလို့ရခိုင်လူငယ်အဖွဲ့ကကုဘက်ကကပြောပါရတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်နေဆက်ကြီးရလုံချုံကြီးဝန်ကြီးဌာနကိုကြောင်းကြားပြီးသွားရောက်ခေါ်ဆောင်ခဲ့ရတယ်လို့လည်းကုဘက်ကကဆက်ပြောပါရတယ်
။ကျွန်တော်တို့သွားတော့အဲဒီကလချောင်းရွာရဲ့အခြေစက်မှာမြမကြီးတက်ကတက်နေသိရှိရကြနောက်ပြီးတော့ဖိုက်တာတက်သိရှိရဖိုက်တာဆိုတာဒီတော့ပြည်ပြည်လေးကျွန်တော်တို့ခေါ်ရဖြစ်နေအဲ့ကျွန်တော်ကဒီကံကိုလာပြီးခေါ်တော့တာသူတတိယချင်းလာလဲဆိုတော့ကျွန်တော်တို့ကအမှဒီနေ့လက်တော်မှတ်တယ်ဒီနေ့လက်တော်ပိုင်းကလည်းကိုယ်ထင်မှန်လိုက်ရကိုယ်တမောင်းရဲ့အုံဆောင်ပြီးတော့အမှဒီနေ့ရဲ့လုံခြုံရေးဝန်ကြီးဌာနကိုသူကအပြုပေးရတယ်ဒါပြန်ကျွန်တော်တို့သွားဖို့တာနဲ့အမိန့်ထုတ်ပေးရမှာမဟုတ်ဘူးအဲဒါဆိုသွားပွားလို့မပေါ်ရဘူးပေါ့ကျွန်တော်တို့ကလည်းအမှငယ်ကဘာမှမရှိဘူးဒါပေမဲ့ကျွန်တော်တို့ကသူတို့ဘာမှမလုပ်ပါဘူး
ကဲထုတ်လာတဲ့သူတွေကိုရတိတောင်မြို့ရွှေပါရမီဘုန်းကြီးကျောင်းမှာနေရာချထားပေးပြီးအဲ့ဒီဘုန်းကြီးကျောင်းမှာလည်းစိတ်ဆောင်ဒုက္ခတွေ600ခန့်ရှိနေလို့နေထိုင်ရေးအတွက်ခက်ခဲရှိနေကြတာပါ
มันนี่ก็เลยเจ้าตัวมิวเนี่ยชิมมี่เนี่ยเป็นว่ามิวจ้ะเนี่ยมาสุดท้ายเนี่ยยังไงแล้วนักการยืดตู้ไต่กวยพี่ป้อนนี่ละเจ้าเจ้าตัวเป็นว่ากูตัวเรศรีด้วยฮะเต็มมาจีว่ามาตัวเนี่ยยันน้าทายาเรลูเศรษฐีจะมาดูกับพี่ป้อนเลยเจ้าว่าเจ้าเนี่ยยังไงเนี่ยเชฟเลยกองเทลูกเปล่าเลยเนี่ยตัวรถเนี่ยเนี่ยที่เป็นว่าเส้นเนี่ยไกด์ป้าอีหลังก็เราขนาดใหญ่ท่าอะไรเนี่ยเต็มมาอยู่ว่าไอ้เจ้าเลือกเนี่ยไอ
ဒီနေ့ကျွန်တော်တို့ရဲ့အချက်အလက်များလဲတရက်ပိုင်းတွင်တိုက်ပွဲတွေဖြစ်ပွားတာကြောင့်အရသားတွေထိခိုက်တန်ရာရရှိမှုပုံမှုများပြားလာနေပါတယ်စစ်ရေးသိမ်းမှမှုဖြစ်စဉ်တွင်အရသား130ကျော်တိုက်ဆုံးခဲ့ပြီးတော့200ကျော်ထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့လည်းရခိုင်ဖွဲ့စည်းတွေကစီးရင်ပြုစုထားပါတယ်ခင်ဗျာနိုင်ကိုရင်ကြပြသွားတာပါရှင်
ကချင်တော်လိုင်းရင်းနှီးစုတောင်းပွဲအခမ်းအနာကျင်းပါခဲ့တာကြောင့်မြကျင်းနာမျိုးနောင်ချမ်းကျော်ပွန်စုတောင်းတောင်ကချင်ဘာသာရေးတာဝန်ခံတဲ့ဒီလူငယ်ခေါင်းဆောင်တို့ကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှာ18နှစ်တစ်အရာအမှုဖွင့်ခဲ့ပါတယ်ကချင်ဘာသာရေးလူမှုအသင်းဖွဲ့ခေါင်းဆောင်တွေမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွဲဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပြည်လဲသွားတာကြောင့်မနက်ဖြ ဒီနေ့ကျွန်တော်တို့ကြားရတဲ့အချက်အလက်တွေကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အချက်အလက်တွေကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အချက်အလက်တွေကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အချက်အလက်တွေကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အချက်အလက်တွေကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အချက်အလက်တွေကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အချက်အလက်တွေကတော့ဒီနေ့ကျွန်တော်တို့ကြားရတဲ့အချက်အလက်တွေကတော့ဒီနေ့ကျွန်တော်တ ောင်းမြို့မရဲစခန်းကတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကပြောပါတယ်
မူခွင့်ထားတယ်ခင်ဗျာအမှုလဲဆိုဆက်ခွန်တက်ပေါ့ဗျာ
ဒီနေ့မှာတော့ကချင်နှစ်ချင်းကံဖွဲ့ချုပ် KBC ကချင်မျိုးသားအတိုင်းမကံဖွဲ့ WMR နဲ့ကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ PCG ကခေါင်းဆောင်တွေဟာမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွဲရောက်တွေ့ဆုံဆွေးနွေးခဲ့ပြီးကြေလည်မှုရရှိခဲ့တယ်လို့ PCG ကဥလမိုင်ကွန်ကြားကပြောပါတယ
်ဟုတ်ကဲ့ဆက်ခွန်တက်အမှုခွင့်ထားတယ်အဲ့ဒါတော့စက္ကန့်နဲ့ဒီတော့အမှုခွင့်ထားတယ်အဲ့ကြောင့်ဒီနေ့တိုင်းမှုနဲ့တွဲပြေးပြီးမှအလောအဆင်းဆင်ပြေပြီးလို့ပဲဒီအခုလေးနေမှာကျွန်တော်အကြောင်းကြားလာပါခဗျာ
ကျောပွန်စုတောင်းတောင်ကဘာသာရေးဆရာနဲ့လူငယ်တာဝန်ခံကိုထိမ့်သိမ့်တဲ့အပေါ်မှာတော့ဒီအမှုခင်းနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဒေါက်တာမကြီးလဝံကအခုလိုတုံ့တက်ပါတယ်
။မစ်စင်လုပ်နေကြဆိုတော့လေဒါမဲ့ဒီနေ့ကလူငယ်တွေကသူတို့ဒီ performance လေးပါသွားတယ်။ performance ကသူတို့ဒီကချင်းအဲ KNO KA ဘယ်လိုစတင်ခဲ့တဲ့ဆိုတဲ့ဟာအတူလေးပါအဲကျွန်တော် online မှာအားလုံးမြင်ပါတယ်။အဲအတူလေးကိုစီးပွားစုံနဲ့ဒီတစိုက်တွေတော့ပေါ့ပေါ့။စီဝဆုံနဲ့တနတ်တွေနဲ့တနတ်ဆိုရလဲဇီးတဲ့အကောတနတ်တွေအလောက်ပါပဲအဲ့ဒါလေးနဲ့တရုတ်ဆောင်တော့နည်းနည်းအမှဟောအမြင်မကောင်းလို့ဖြစ်သွားမယ်ထင်တယ်အဲ့ဒါကြောင့်အစိုးရတွေလည်းအဲ့လိုလာတာ
တော်လိုင်းရင်းနဲ့စီတောင်းပွဲအခမ်းအနားကိုကချင်မျိုးသားအတိုင်းပင်ခံအဖွဲ့ WMR ကဥဆောင်ကျင်းပခဲ့တာဖြစ်ပြီးဒီကနေ့ညနေပိုင်းမှာ WMR ကစစ်တိုင်းမှုထံလိမ့်မှုထားတဲ့စာတစောင်းကိုထုတ်ပြန်ခဲ့ပါတယ်ဒီစာမှာတော့စီတောင်းပွဲဟာ260ကြာခံစားရတဲ့ဒုက္ခတွေကင်းဝေးစေဖို့အစိုးရကြံ့ပြော်နဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအတွက်စီတောင်းပေးယူတာမှာငင်းချင်းအမြန်ရရှိပြီး IDP ကစစ်ဆောင်ဒုက္ခတွေအမြန်ပြန်နိုင်ရေးကိုလည်းစီတောင်းခဲ့ကြောင်းတေဥဖို့တင်ဆက်မှုဟာလေစစ်ရဲ့အနေထားယုံစစ်ကြောင့်ဆုံးရှုံးပျက်စီးမှုနဲ့ငင်းချင်ရင်အမြန်ရရှိအောင်ဆောင်ရွက်ဖို့အတွက်သတင်းစကားပါလို့တာဖြစ်ကြောင်းဖော်ပြထားပါတယ်ဆက်လက်ပြီးအခုလိုဥပဒေကျော်လွန်တဲ့ကိစ္စတွေထပ်မံမဖြစ်ပွားစေဖို့အတွက်တချင်မျိုးသားအတိုင်းမခံအဖွဲ့နဲ့ဘာသာရေးအသင်းအဖွဲ့တွေကဝိုင်းဝန်းထိန်းသိမ်းသွားမှာဖြစ်ကြောင်းဖော်ပြထားပါတယ
်ကိုမိုးစောပြပြသွားတာပါရှင်27ရာစုပင်လုံပြည်တော်စုငင်းချဲရေးညီလာခံကိုရထားတဲ့အတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့ UPDJC ငင်းချဲရေးဖော်ဆောင်မှုပူးတွဲကော်မတီဒုတိယဥက္ကဋ္ဌကပြောပါတယ်27ရာစုပင်လုံစရုပ်ထအစည်းအဝေးကို2020ပထမပတ်4လ Patama Lila Badwin Jimbabu began a general laga Yatata Makerawa, and see Lemet Yetu Tare, Puerto Chuneo, Lemet Matuya, the Chu Puerto Neva, Suyanet, Damroga, Kaimare, Yungi Mum, Disanang, the Wulo, Diana Lenekai, Puercons under Ugale, Weaver Mare, Ninja Josang, Becayo, Belu, Dion Tawa, the Le, Jisongo, Masumonga Sabi Jabla Mission.
Hobare? Beginning January Larunga, Nanganoi timing a bogo, Dom San Suji Kurai Usao Jimbare, the Nangano Pika Daikaimu Yasay the Vodu Sajo NCA, account here Pomusaya, Nina Siwe Maro, Pirazu Nina Yilaga, Nasati Yazu Pillows Roda Siwego, the town Nasay Pieni Patama Lila Batuma Jimbabu the Vodu Niki Jabare, Dabimelo Kutain T, UPDJC, Siwe Makonai Dirajao, Edit the Maya Dai Jimbabu Mapsinai Devulu, UPDJC Yadutia.
ถ้าอุตุเวกาวิเวยญมาบายกูเผอบาเลยอีตระละมาละบาจนยังไม่รู้ปั้นถ่าล่ะบ่เนาะปั้นถ่าอยู่แต่หนูจนเราวิดีวิดีโอเนี่ยอุติดีจนเราคนเนี่ยเฉยๆชื่อได้อยู่เนาะเออดีนี้เนี่ยก็โหเจ้าๆลงมั้ยเจ้าๆโหเรียกพี่เนี่ยเบลอลงมั้ยเนี่ยสุดาก็ที่ดิโลเวจุได้เนี่ยลงได้เนี่ยตะปี้ๆก็คือตัวอยู่เอามีบ้างไม่ชินน่ะบ่เนาะได้แม้
ဒီလိုကျိုးရိုင်းနဲ့ဘလောက်အောင်မြင်လဲတော့မသိဘူးကြည့်အခုဒီလိုလှုပ်ထားတာတော့နည်းနည်းအောင်မြင်လာလို့ဒါညီလာလူစုအလားလာလေးရှိတာလေကျင်းနေတာလေဆိုတာလေးပဲရှိတယ်ဒီလိုညီညာရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD
ရဲ့သားဆိုရလက်ထက်ဒေါက်ဆန်းစုကြည်တိုက်တွန်းနေတဲ့ NCA ဟာအလုပ်ဖြစ်နိုင်မှာမလားဆိုတဲ့မေးခွန်းထုတ်မှုတွေရှိပါတယ်ဒီနေ့ဖြစ်နေတဲ့အချိန်ကြီးကတော့ဗျာဒီ NCA လက်မှတ်ရေးထိုးဖွဲ့ထားတဲ့အဖွဲ့တွေနဲ့ရောမရေးထိုးရတဲ့အဖွဲ့တွေနဲ့ရောဖြစ်ပြနေတဲ့အချိန်တွေကိုကြည့်မယ်ဆိုလို့ရှိရင်တက်မတော်ဘက်ကဒီအနေနဲ့နိုင်ငံရေးဆန္ဒမရှိဘူးဆိုတော့ပြသနေတာပဲเน ဒီကတော့ပေါင်းကူတရားအနေနဲ့နိုင်ငံရေးပြဿနာကိုအသုံးပြုတာမဟုတ်ဘဲနဲ့ဒီတက်မတော်ဘက်ကသူတို့ရဲ့စည်းရည်ရည်မှန်ချက်ကိုပြည်မီဖို့အတွက်စည်းရည်အရာလက်နက်တစ်ခုတပွဲတုံးချနေတာကိုကျွန်တော်တွေ့ရတယ်ဆိုတော့တက်မတော်ကဒီတန်းပြည်ရဲ့အုပ်ချုပ်ရေးရန်တရားအထက်မှာအစိုးရရဲ့လက်အောက်မှာပြေဝမရှိနေဘူး ငြိမ်းချမ်းရေးဖြစ်စဉ်ကအစိုးရရဲ့မူဝါဒနဲ့ကင်းလွတ်ပြီးတော့မှတက်မတော်ရဲ့သဘောထားနဲ့အညီသူ့သဘောသူဆောင်ပြီးတော့သွားနေတဲ့အနေထားအောင်မှာတက်မတော်ရဲ့သဘောထားကိုကျွလွန်နိုင်တဲ့အနေထားမရှိတဲ့အန်အယ်ဒီဆိုရဟာငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာလည်းပဲသူကတိတိယောက်ယောက်အကောင့်တွေပေါ်နိုင်မဲ့အနေထားမရှိဘူးဆိုတာကျွန်တော်တွေ့ရပါတယ်
MCA ကိုလည်းထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့KNUK ရဲ့မြို့သားစည်းရုံးကMCA ဆိုင်ရာရှင်းလင်းပွဲတည့်ရက်လုပ်တာကိုတက်မတော်စစ်ပြီးဟာတရင်ကနေတားမြစ်တာကြောင့်ဒါဟာ MCA စာချုပ်ပါအချက်တွေကိုမလိုက်နာတာဖြစ်ပြီးရင်းငယ်ရေးကိုမလိုလားတဲ့သဏ္ဍန်ဆောင်တယ်လို့ KNU စောတိမြို့နယ်တရင်ခွနစ်ကရှုတ်ချကြောင်းဖေဖော်ဝါရီလ6ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ရင်းငယ်ရေးအတွက်အစိုးရတက်မတော်နဲ့ပြည်သူလူထုကြားယုံကြည်မှုတည်ဆောက်နိုင်ရေးရင်းငယ်ရေးသကဝိုင်းတွေကနေဖော်ဆောင်နိုင်အောင်ကြိုးပမ်းနေကြပါတယ်လို့လဲ
ရင်းငယ်ရေးကျိုးတော်ဆောင်တူဦးဖြစ်တဲ့KBC ကချင်းနှင်းချင်းခွင့်ရအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆောင်ကပြောပါတယ်သူတို့ကလည်းနဲ့ကိုဒီမှာမှုရှိတဲ့အချိန်မှာနှစ်သက်ကနေရှော့ပြီးမှနားလည်မှုယူပြီးမှအားလုံးလူချင်းနဲ့ငင်းချမ်းရေးကိုပန်းတိုင်ကြည့်သွားနိုင်ဖို့ကတော့ကြိုးစားဖို့လိုပါလိမ့်မယ်ဆိုတာကျွန်တော်ပြောချင်ပါတယ်ဟိုအတင်းကြကြပါဝင်ပြီးမှဒီနားလည
ရခိုင်ချင်းနဲ့ရှမ်းမြောက်စားတဲ့တိုင်းရင်းဒေသတွေမှာစီးရေးပြိပခါတွေပြင်းထန်နေစေမှာပဲရင်းရင်းညီလာခံကိုအမြန်ဆုံးကျင်းပဖို့စီစဉ်နေကြတာပါတကယ်တမ်းMCA သဘောတူညီချက်အရဆိုရင်တော့ပြည်ထောင်စုရင်းရင်းညီလာခံကိုနှစ်နှစ်တစ်ချိန်ကျင်းပရမှာဖြစ်ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့2018ဇူလိုင်လမှာတတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပခဲ့ပြီးတဲ့နောက်ရင်းရင်းညီလာခံထပ်ပြီးတော
မဆုမောင်းပြောပြသွားတာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာတုတ္တဆောင်နဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOA American တန်ရဲ့အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA ညပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာအမျိုးသမီးကန်တာတုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့မြမစိုက်ပျိုးရေးမှာအနာဂတ်လူငယ်တွေစိတ်ပါဝင်စားမှုရှိလာစေဖို့ခေတ်မီဤပညာတွေနဲ့ဆွဲဆောင်နိုင်ပါမလားဆိုတာ
ไซดูรีตักดูตัดฉินเนี่ยคลีเล็ดถองมาสู่อายาปาเปียวไซเตียวมาเล่นมาถองเอ้ออ่ะอกงลงอ่ะเลยตะมาตาตมีเลยอยู่เลยสู่รออดิก็รอตรุอนิเนี่ยเตยตะมามีบ้า
ญมะไซปิยเยโรงงานတွေมาคินมีนี้ปัญญาတွေเนี่ยยินดีลาซีโบแท้ๆဝင်ဝင်ส่งยัดไปနေတဲ့ดร.อุญุอ่องจอเนี่ยရှင်းလင်းပြောပြချက်တွေเนี่ยดูထုတ်လင်းပေးသွားပါမယ်အခုရင်ဆုံးတော့အမျိုးသမီးခန္ဓာကိုနားဆင်ကြရမှာပါရှင်360 degree ပညာရေးထောက်ကူပြုလုပ်ငန်းရဲ့ CEO အမှုဆောင်ရာရှိချုပ်မလလဝင်းဟာဂျပန်နိုင်ငံ Nikkei Asian Review ကပေးအပ်တဲ့အကောင်းဆုံးဖန်တီးထုတ်လုပ်မှုဆုကိုလက်ခံရရှိပါတယ်။သူဟာ2019ခုနှစ်အတွက်လည်းလူမှုစွန့်ဦးတီထွင်ထူးချွန်ဆုရရှိခဲ့သူဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်ကပညာရေးဝန်ကြီးဟောင်းလည်းဖြစ်ရန်ကုန်ဝိဇ္ဇာနယ်သိပ္ပံတက္ကသိုလ် Philosophyပါမောက်ခအငိမ့်စာဒေါက်တာခင်မောင်ဝင်းဦးစီးထူထောင်ခဲ့တဲ့ Pre-Collegiate Program တက္ကသိုလ်ကောလိပ်အကျိုးဝင်ခွင့်လေ့ကျင့်ပေးတဲ့အစီအစဉ်ရဲ့ပထမအထုပ်ဘွဲ့ရသူလည်းဖြစ်တဲ့မလလဝင်းကိုဒီနယ်ပယ်အသီးသီးမှာအမျိုးသမီးတွေရဲ့ဥဆောင်မှုအခန်းကဏ္ဍလိုအပ်ချက်တွေနဲ့ပတ်သက်လို့ဒေါက်ခင်ဆိုဝင်းကမေးမြန်းခဲ့တာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာပြန်ပြီးတော့တင်ဆက်ပေးလိုက်ပါရရှင
် Achieve my final goal.
The liberal arts college တွေကတော့ဟိုတောဖို့ရာကျွန်တော်တို့တိုက်တွန်းပေးရပါတော့ liberal arts college ကိုတောဖို့အတွက်တိုက်တွန်းနိုင်တော့ပြီးတော့ဒီမှာပြီးမှလည်း15လလောက်ပေါ့ teacher prepare လုပ်ပေးရ10လကတော့ academically very intensive ဆိုတော့ဒီဘက်5ရက်စတူတွေအလုပ်လုပ်ရတယ်အော်နောက်5လကျတော့10လပြီးတော့နောက်5လကျတော့ internship ပေါ့ဟို service လုပ်ရင်းနဲ့ study လုပ်ရတဲ့ခါမျိုးပေါ့နော်အလုပ်ပြီးရခါမှလည်းညောင်မှာ scholarship နဲ့လျှောက်ပေးတယ်။အဲတော့အဲ့ဆိုတဲ့ရဲ့ဒီအတတ်ကျန်လူတွေပြောလို့ရတာကျွန်တော်တို့ဘိုင်းမှာစာပဲတင်နေလိုက်တာမဟုတ်ဘူးနော်။ဒီမှာဒီရဲ့လိုအပ်ချက်တွေကိုသိသွားစေတယ်။အဲ့ sense of belonging နဲ့ sense of ownership ပေါ့နော်။အဲ့ဒါတော်တော်လေးပြည့်စလာစေလို့ကျွန်တော်တော့ခင်ယူရတယ်။ကျွန်တော်ဒီဘိုးရဲ့ဆရာမဆိုတော့ education နဲ့ယူဖို့ရတော့စမရှိရတယ်။ဒါပေမဲ့ကိုယ်ချက်မှာ internship လုပ်ခဲ့တဲ့အတွေ့အကြုံကြောင့်ကျွန်တော်ဒီ ESL special ed တို့ ESL တို့ဒီရင်းတို့ကကျွန်တော် minor လေးနဲ့ယူပစ်သွားပါဘူး။ဒီလိုပဲကျွန်တော်တကယ်ရင်းနေလဲသူတို့ဒီအလုံးလုံးတဲ့ခါရဲ့ impact ကဟို major ယူတဲ့ခါမှာ impact ဖြစ်တယ်။နောက်ပြီးတော့ပြန်လာကြတယ်။ပြန်လာပြီးတော့အလုံးလုံးတယ်နော်။ပြန်လာပြီးလုံးလုံးတယ်ဆိုတော့ဒီ sense of belonging နဲ့ sense of ownership ရှိတဲ့ခါမှာအဲ့ sense of responsibility တော့တော့တာဝန်ယူဖို့ကပါလာတယ်ဘောတော့ဒါကတာဝန်လားဒီသာဒီပြဿနာဘာလို့ပြဿနာဒီကိစ္စဘာလို့ရှင်းရမယ်ဆိုတဲ့ဟာမျိုးယူလာပြီးတော့ပြန်လုပ်ကြတူရတယ်ဒါကတော့ဟိုပုံမှန် international school တွေနဲ့ကွာချက်လို့တိုးလို့ရတယ်ဘောဟုတ်
Hello, any program who set to a team below Saturday, I'm saying when I had to do it in a porno, the detail of you, Nanyama Pinato, I think, Biro, Conan, and Leco, Joe, and a six and a she had to read in a DC season of below Saturday, Luyane.
Pre-college program, ဟိုတစ်ဖက်ဆုံးမော်နော်ဆွင်းဒီဆင်ဒရုံးကတော့ရောက်တော့နိုင်တယ်ပေါ့ဆွင်းဒီဆင်ဒရုံးဆိုတာကြတော့ကြားအောင်မှာတရားပြင်မှာတခါရှိတခြားကြားပြင်မှာလက်မခံတဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်မဖြစ်စီခြင်းဘူးကျွန်တော်တို့အလုပ်မှာဆိုလဲဆီလေဗယ်ကျွန်တော်မျိုးသမီးတွေခံထားရှိတယ်တကယ်ဒီဆင်ဒရုံးကြရတဲ့မှာဟို ဒီလိုမျိုးညာရေးပါတယ်ပေါ့နော်အဲ့လိုမျိုးတွေဖြစ်လာအောင်ကျွန်တော်တို့inspiration ကိုကိုယ်တိုင်လည်းစံပြဖြစ်အောင်လုပ်ပြီးတော့ mentor လုပ်ရုံနဲ့မကြောက်ဘူးလို့ကျွန်တော်ထင်ပါတယ် mentorship ကjust one thing ပဲ resource ရှိပါသွားနိုင်ဘူးလူတွေလို့ထင်တယ်အဲ့ဒါကြောင့်လည်းဒီမှာဒီဟိုမှာလူကြီးတွေတိတ်မတွေ့ရသေးဘူးပေါ့နော်သူတို့ကပါခွေတောင်းဆိုပြီးမှရမယ်ထင်တယ်ဒါမျိုးသမီးတွေကကျွန်တော်တို့ဒီလိုမျိုး leadership position ဒီမှာပါလာနိုင်တယ်ဟုတ်ဟုတ်ကျွန်တော်သမီးလေးကြောက်တာကျွန်တော်သူ့ကိုသူတစ်ခါကျွန်တော်ပြောဘူးလေမမေးရဲ့မမေးရောက်ကြလေးဖြစ်ချင်တယ်ဘာဖြစ်လို့လဲမမေးဆိုတော့ရောက်ကြလေးဖြစ်ဘာလို့လို့ရရဲ့ဘာလို့သူပြောရတာကတော့တစ်ခုချင်းတွေ့ကြံလေးဖြစ်တယ်အဲ့ဒါမမေးလေးလည်းလို့လို့ရတယ်လေဆိုတော့သူများစီရဲ့မှာမမေးလို့တော့တိတ်မတွေ့ဘူးဆိုတော့ဒီအဲ့ဒါကြောင့်ရောက်ကြလေးဖြစ်ချင်တယ ကျွန်တော်တို့မှာဒီပေပါဝါရရှိတာဆိုတော့အဲ့လိုပြောပြီးရယ်တင်းလို့ပတ်တင်းမြန်ဖန်ရပါတော့ဆိုတော့စတူးမြန်မှာအရင်ကောင်းတယ်ဆိုတော့ပုံမှန်စဉ်းစားနေကြ
solution ကိုတွေ့တော့နိုင်တယ်လို့ပေါ့နော်ဒီမှာမစဉ်းစားနိုင်ရဲ့ဘက်ကစဉ်းစားပြီးလို့ရတာဖြစ်တဲ့အတွက်ဟိုသူတို့စဉ်းစားရဲ့ဟာဝိုင်းပြီးတော့ဟို
အမျိုးသမီးကဏ္ဍကိုစနေနေ့မနက်ဖက်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုတစ်ပတ်တုတ္တဆောင်လေအမေရိကန်ဒီကွင်စီစဉ်မှာတော့ကော့ကက်ဆတ်စ်နဲ့ဒီပရိုင်မာရီအမေရိကန်သမ္မတအကြိုရွေးကောက်ပွဲတွေအကြောင်းဒေါကင်ဆိုဝင်းနဲ့အတူမန်နျူနိုလွင်ကကူညီပြောပြပေးထားပါတယ်ရှင်
အမေရိကန်ပြည်သူ့မှာနိုင်ငံရေးပါတီကြီးတွေကသမရလောင်းဘလို့ရွေးချယ်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတိကောင်းစရာတချို့ကိုဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါရှင်။သမရလောင်းတွေကိုတက်ဆိုင်ရာပါတီဝင်တွေကမဲပေးရွေးကြတယ်ဆိုပေမဲ့ကော့ကတ်စ်တွေပရိုင်မရီတွေစတဲ့ပနာမရွေးချယ်ပွဲတွေနဲ့ရှုံနေတာပဲနားမလဲတော့ဘူးအန်တီရဲ့ဒီလိုညွညွရဲ့
American ဖွဲ့စည်းပုံအခြေခံဥပဒေမှာတော့သမရလောင်းရွေးချယ်ပွဲအဲ့ဒီကော့ကတ်စ်တွေပရိုင်မရီတွေလို့ပနာမရွေးချယ်ပွဲတွေလုပ်ရမယ်လို့ပြတ်ထန်းထားတာမရှိပါဘူး။ဒါပေမဲ့နိုင်ငံရေးပါတီကြီးတွေကသမရလောင်းကိုအစဉ်လာရဒီလိုပဲရွေးနေကြတာလေ။အဲ့ဒီသမရလောင်းပနာမရွေးချယ်ပွဲတွေကို January ဆိုတာကပါလေပရိုင်မရီဆိုတာကရောအတူတူပဲလားဆိုတာရှင်းပြပါအောင်ပရိုင်မရီဆိုတဲ့သမရလောင်းပနာမရွေးချယ်ပွဲတွေကိုပြည်နယ်အစိုးရတွေနဲ့ခရိုင်အစိုးရတွေကနေကမကထလုပ်ပြီးတော့ကျင်းပပေးရတာလေပြည်နယ်များစုကတော့ပရိုင်မရီလို့ခေါ်တဲ့သမရလောင်းပနာမရွေးချယ်ပွဲတွေကိုကျင်းပကြတယ်အဲ့ဒီပရိုင်မရီပနာမရွေးချယ်ပွဲတွေမှာတက်ဆိုင်ရာနိုင်ငံရေးပါတီရဲ့ပါတီဝင်ဖြစ်ဖို့မလိုဘဲနဲ့ကိုကြိုက်တ
ဒီပါတီတွေကိုတော့ဟိုဒီပါတီတွေမဟုတ်ဘူးလေညညရဲ့တမရအဖြစ်မဲပေးလိုက်တဲ့သူနိုင်ငံနဲ့လူမျိုးအကျိုးကိုဦးစားပေးမယ်လို့ဆိုရင်ပါတီဇွဲမထားဘဲနဲ့ပါတီဝင်မဟုတ်ပေမဲ့လို့လည်းမဲပေးလို့ရအောင်ဆိုပြီးတော့တက်ဆိုင်ရာပြည်နယ်အစိုးရတွေကစီစဉ်ပေးထားတာပေါ့
တဘိမဲ့ကော့ကတ်စ်လို့ဆိုတဲ့ဒီပါတီတွင်သမရလောင်းပနာမရွေးပွဲတွေကိုနိုင်ငံရေးပါတီကြီးတွေကတည်ကြားစီစဉ်တာလေ။ဒါဆိုတော့ကော့ကတ်စ်ဆိုတဲ့ပါတီတွင်သမရလောင်းပနာမရွေးပွဲမှာပါတီဝင်ဖြစ်မှာမဲပေးရမှာပေါ့နော်။မင်းစနာရှင်တွေကသမရလောင်းတွေကိုတိုက်ရိုက်မဲပေးကြတာလား။အဲ့ဒီကော့ကတ်စ်တွေနဲ့ပရိုင်မရီပနာမရွေးချယ်ပွဲတွေမှာကိုထောက်ခံခြင်းနဲ့သမရလောင်းကိုတိုက်ရိုက်မဲပေ ကိုထောက်ခံတဲ့လူကိုမဲမပေးပဲဘသူ့ကိုမဲထည့်ရမှာတဲ့လေ
အမေရိကန်ရွေးကောက်ပွဲစနစ်ကရှင်းပြရရင်နည်းနည်းတော့လက်ဝင်နေတော့ခဏလောက်တီးခံပြီးနားထောင်ပေါ့နော်နိုင်ငံရေးပါတီကြီးတွေကပြည်နယ်တစ်ခုရဲ့လူဦးရေအရေးအတွက်လိုက်ပြီးတော့ကိုယ်စားလှယ်ပဏိယောက်ရွေးမလဲဆိုတာကိုအရင်ဆုံးဖြတ်ရတယ်လေအဲ့ဒီကိုယ်စားလှယ်တွေကနေအဲ့ဒီကိုယ်စားလှယ်တွေကထောက်ခံပြီးသားဖြစ်တဲ့သမရလောင်းကိုမဲပေးခြင်းအဲ့ဒီကိုယ်စားလှယ်တွေအတွက်သတ်မှတ်ထားတဲ့မဲဘုံထဲမှာမဲထည့်ရမှာလေအဲ့ဒီမှာသမရလောင်းတယောက်ကိုကိုယ်စားလှယ်အများစုကထောက်ခံရင်အဲ့ဒီသမရလောင်းနိုင်မှာပေါ့နော်နှစ်ပတ်လည်ပါတီနီလာငန်းကြီးတွေကျင်းပပြီးတဲ့ခါမှာသမရလောင်းအပြည့်သက်ရွေးချယ်တဲ့နေရာမှာအဲ့ဒီကိုယ်စားလှယ်တွေရဲ့ထောက်ခံမှုမဲရည်အတွက်ကအရေးကြီးဆုံးပဲလေ
သူတို့ရဲ့ပနာမမဲပေးပွဲတွေကလည်းတမျိုးကြီးပါလားနော်
ပါတီတီးသီးရဲ့ကိုယ်စားလှယ်တွေထဲမှာလေ pledge နဲ့ unpledge ဆိုပြီးတော့နှစ်မျိုးခွဲထားပြန်ရော pledge ဆိုတာကတော့ပြည်နယ်တီးသီးကပါတီတွေရဲ့လှုပ်ထုံးလှုပ်နှီးတွေအရာကိုယ်သမရလောင်းကိုပဲထောက်ခံမယ်ဆိုပြီးတော့ဆုံးဖြတ်ထားတဲ့လူပေါ့နော် unpledge ဆိုတဲ့ကိုယ်စားလှယ်တွေကိုတော့ super delegates မဟာကိုယ်စားလှယ်တော်ကြီးတွေလို့လည်းခေါ်ကြတယ်လေသူတို့ကတော့ပါတီညီလာခံကျင်းပတဲ့အခါမှာသတ်မှတ်ထားတဲ့ဂတိပေးထားတဲ့သူတွေကိုပဲမဲပေးရမှာမဟုတ်ဘဲနဲ့ကြိုက်တဲ့သမရလောင်းကိုမဲပေးနိုင်တာပေါ့
哦ဒါကြောင့်ပါတီညီလာခံတွေမှာအဲ့ဒီစူပါဒယ်လီဂိတ်ဆိုရဲမဟာကိုယ်စားလှယ်ကြီးတွေကဘယ်သူကိုများမဲပေးမယ်ဆိုတာရင်တထိတ်ထိတ်နဲ့စောင့်ကြည့်ကြတာကိုဒါနဲ့ပြည်နယ်90စလုံးမှာပနမရွေးပွဲတွေလုပ်ကြရမှာပေါ့နော်
primary လို့ခေါ်တဲ့ပြည်내အစိုးရတွေကစီစဉ်တဲ့ပနာမရွေးချယ်ပွဲတွေကိုတော့ပြည်내တိုင်းလူလူကကျင်းပတယ်ဒါပေမဲ့ caucuses လို့ခေါ်တဲ့ party တွင်ပနာမရွေးပွဲတွေကိုတော့ပြည်내10ခုလောက်မှာပဲကျင်းပနိုင်တာလေ caucus ဆိုတဲ့ party တွင်သမရလောင်းရွေးပွဲတွေကရွေးကောက်ပွဲဥပဒေအရအကျုံးမဝင်ပေမဲ့အစဉ်အလာအရသမရလောင်းတွေအတွက်ကတော့အများကြီးထောက်ကူရတာပေါ့ကွယ
်သမရလောင်းရွေးပွဲတွေကိုနိုင်ငံရေးပါတီတွေကဘယ်ချိန်မှစတင်ပြင်ဆင်ကြတာလဲ
သမရရွေးကောက်ပွဲမတိုင်မီနှစ်နှစ်လောက်ကစပြီးတော့လှုပ်ရှားကြရတာလေအခုဆိုလို့ရှိရင်သမရလောင်းပနာမရွေးပွဲတွေကိုအိုင်အိုဝါပြည်နယ်မှာစတင်တယ်အိုင်အိုဝါပြည်နယ်မှာစတင်တာကတော့ထုံးစံလို့ဖြစ်နေပြီပေါ့နော်နောက်များသောအားဖြင့်အင်ကာတွေမှာကျင်းပကြတော့ Super Tuesday လို့လည်းခေါ်ကြတယ်လေ January လဇန်းကနေ March လပထမပတ်အထိအိုင်အိုဝါပြည်နယ် New Hampshire ပြည်နယ် Nevada ပြည်နယ် South Carolina Florida Maine Colorado Minnesota Missouri Arizona Michigan နဲ့ Washington စတဲ့ပြည်နယ်တွေမှာသမရလောင်းပနာမရွေးချယ်ပွဲတွေကိုဇက်တိုက်ကျင်းပသွားမှာလေ
သမရရွေးကောက်ပွဲကနိုဝင်ဘာလမှာကျင်းပမှာဆိုတော့မင်းဆွေစည်းရုံးမှု9လနီးပါးအချိန်ရတာပေါ့နော်မင်းဆွေစည်းရုံးရေးအတွဲကုန်ကြစိတ်ကိုရောသက်ဆိုင်ရာပါတီတွေကအကုန်ကြခံတာလားအန်တီ
American ဘ ਹੁ တရားရုံးချုပ်ကနေမင်းဆွေစည်းရုံးရေးရန်ပုံငွေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချမှတ်ထားတာရှိတယ်အစိုးရအနေနဲ့ corporation ကြီးတွေနောက်အလုပ်သမားတပ်မကကြီးတွေကနေထောက်ပတ်မဲ့ဓာတ်ရိုက်ထည့်ဝင်မဲ့ရန်ပုံငွေကိုကန့်သတ်ခွင့်ပြုထားတယ်။ဒါပေမဲ့တီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေတတိပုဂ္ဂလတွေအနေနဲ့ပံ့ပိုးတာတွေကိုတော့အစိုးရအနေနဲ့ကန့်သတ်လို့မရဘူးတဲ့။ Citizen United လို့ခေါ်တဲ့တမျိုးကြဝါဒီနိုင်ငံရေးအဖွဲ့တစ်ဖွဲ့ကနေပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတရားစွဲဆိုခဲ့တာကြောင့်ဗဟိုတရားရုံးကနေပြီးတော့ဆုံးဖြတ်ချက်ချခဲ့ရတာလေ။ဒါကြောင့်မလို့ super pack လို့အတူကောက်ခေါ်တဲ့ political action committee နိုင်ငံရေးစည်းရုံးလှုပ်ရှားတဲ့အဖွဲ့တွေအတွက်ကတော့သူတို့ထောက်ခံတဲ့သမရလောင်းတွေကိုအကန့်အသတ်မရှိရန်ပုံငွေတွေထည့်ဝင်နိုင်တယ်လေ
သမရလောင်းတွေမင်းဆွေစည်းရုံးနဲ့ဈေးကလည်းဒေါ်လာတန်းနဲ့ချီနေတာပဲနော်တော်ပါသေးရဲ့အကန့်အသတ်မရှိလူမဲ့ super pack တွေရှိနေလို့ပေါ့
အော်သူတို့ကလည်းသူတို့အကျိုးစီးပွားအတွက်ကောသူတို့ယုံကြည်ရနေပေတွေမှာစွမ်းဆောင်ပေးနိုင်မဲ့သူကိုတမနာဖြစ်အောင်ပုံရောပေးကြတာပေါ့ကွယ်2020ခုနှစ်ဒီမာလာမှာကျင်းပမဲ့ American တမနာရွေးကောက်ပွဲမှာရှင်ပြိုင်နိုင်ဖို့အတွက် Republican နဲ့ Democrat ပါတီညီလာခံကြီးတွေကနေတမနာလောင်းတွေကိုရွေးချယ်ပေးကြမှာဖြစ်ပါတယ်ဒီသတင်းပတ်အတွက်သုတဆောင်တဲ့ American Queen Season ကိုဒီမှာပဲရန်နာခွင့်ပြုပါရှင
်သုတဆောင်တဲ့ American Queen Season ကိုအင်တာနက်မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခု Talking မျိုးသက် Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာ Season ကိုလည်းနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံဟာစတူယန်မိုင်2,600ကျော်ကျယ်ဝန်းပြီးလူဦးရေက350ကျော်ပါတယ်2015သကောင်ဆင်းအရလူဦးရေထက်ဝက်ကျော်ဟာ က်28နှစ်အောင်ဖြစ်ပြီးအများစုကအသက်5နှစ်ကနေ14နှစ်အထိမှရှိတာမို့သူတို့ရဲ့လှုပ်အားကိုသုံးနိုင်မဲ့နောက်15နှစ်အကြာမှာမြန်မာနိုင်ငံရဲ့လှုပ်အားကအတော်ကိုအားတက်စရာပါကျေပြောတဲ့မြင်နဲ့အတူတောင်သူလယ်သမားအများစုရှိတဲ့မြန်မာနိုင်ငံမှာလူငယ်တွေစိုက်ပျိုးရေးကိုစိတ်ဝင်စားလာစေဖို့ဘာတွေလုပ်ပေးနိုင်လဲဆိုတာကြည့်ရအောင်ပါအမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ် UC Davis တက္ကသိုလ်မှာစိုက်ပျိုးရေးနဲ့အကြီးလက်ဖွံ့ဖြိုးရေးဆိုင်ရာပညာသင်ယူခဲ့တဲ့ဒေါက်တာမျိုးအောင်ကျော်ကတော့
ဒီအမေရိကန်မှာကျွန်တော်ကယ်လီဖိုးနီးယားပြည်နယ်မှာဆက်ကရမန်တိုဗဲလီဆိုတာရှိတယ်သူတို့စပါးတွေစိုက်တော့အဲ့မှာအချို့ fan family တွေရှိတယ် generation line တွေအဲ့မှာလူငယ်တွေကနောက်ပိုင်းကျတော့စိတ်ဝင်စားမှစိုးတော့လေအဲ့ကျွန်တော်တို့ဒီ UC Davis လေဘောတက်ခဲ့တဲ့ University of California Davis ကRice နဲ့ပတ်သက်တဲ့ဌာနပေါ့ဒီ young generation farmers ကို activities တွေ workshop တွေတို့လုပ်ပြီးတော့သူတို့အဲ့ဒါဒီနဲ့ဆွဲဆောင်ပြီးတော့ဒီ generation ကိုတဖြည်းဖြည်းချင်းချင်းဒီပညာပိုင်းရောတော့သူတို့ attitude တိုင်းတွေပါတိုးတက်အောင်အကြမ်းနဲ့ activity တွေလုပ်ပေးတယ်ဒီကျွန်တော်တိုင်းကြည့်ကြလဲကျွန်တော်အဲ့လိုလေးလုပ်ပြီးကောင်းပါပဲပေါ့နော်ကျွန်တော်အဲ့လေးတွေတွေးမိတာပါ
ဟုတ်ကဲ့ဆက်အဲဆက်ကရမန်တိုမှာလူငယ်တွေကိုစိတ်ဝင်စားလာအောင်လုပ်တဲ့အနည်းလေးတွေဘယ်လိုတွေလုပ်လဲနည်းနည်းပြောပြပေးပါစေ
သူတို့ကျောင်းနေမှာလည်းကျွန်တော်တွေ့ရဗျအကျောင်းနေဆို elementary တွေမှာ school gardening တွေသူတို့လုပ်တယ်တခါတွေများအဲသူတို့ကျောင်းနေမှာဒီတမန်ကလေးတို့မြေကြီးမရှိတဲ့နေရာတွေမှာမှသူတို့ကတိတ်ချွားပြီးပေါ့နော်မြေဆွေးကို18နဲ့လုပ်ပြီးအဲ့ထဲမှာအပင်ဆိုင်ပြီးတော့ပေါင်လေးတွေအတုလေးတွေလို့ဖြစ်အောင်လုပ်ပြီးအပေါ်က frame လေးတွေနဲ့အပင်လေးတွေဆိုင်အဲ့ရမျိုးလေးတွေတဲ့သူတို့ဆွဲဆောင်မျိုးသူရဲ့ curriculum မှာထည့်တာလေးတွေလည်းတချို့တွေ့တယ်ပေါ့နော်အဲနောက်ပြီးတော့ကျွန်တော်တို့ဒီ working operation level မှာတော့ young generation farmer တွေကိုသူတို့ကပုံမှန် workshop တွေလုပ်တယ်အထူးသဖြင့် production technology တို့နောက် nutrient management တို့အထူးသဖြင့်ဒီ science of acai juice နဲ့ပတ်သက်တဲ့ဟာသူတို့မှာကြတော့ညီအကျယ်ကြီးဆိုတော့သူတို့ site စနစ်ကတော့ပမာဒီနေ့တော့မတူဘူးပေါ့အဲ့မှာကျွန်တော်တို့အတွက်လည်းအတွေ့အကြုံတွေအများကြီးရပါတယ်အထူးသဖြင့်ဒီလေရင်ရဲ့မျိုးစီချတဲ့မျိုးစီချတဲ့ကိစ္စတွေလေအဲ့လိုမျိုးလေးတွေပေါ့နော်နောက်ပြီးတော့မျိုးရောဂါကိစ္စတွေအပင်ရဲ့ရောဂါကိစ္စတွေသင်ပြီးနောက်တစ်ခုကသူတို့မှာအဓိကအဲ့ machinery ဘိုင်းတွေသုံးရတယ်ရမ်းရတဲ့ခါကျသူတို့ရဲ့ safety ပေါ့နော် BN ရဲ့ကင်းရှင်းရေးအတွက်ကိုတတိထားမယ်ဟာတွေနောက်ပြီးတော့သူတို့အဲ့ရ resource တုတ်တဲ့သူရဲ့ဒီ tractor တွေမှာဘယ်လိုလှုပ်လိုက်တဲ့တကြောင်ဘယ်လောက်ထိ BN နဲ့ကင်းသွားသလဲနောက်သူတို့ရဲ့ခံကြက်ပေါ့နော်ခံကြက်ကဘယ်လိုအနေအထားမျိုးကြီးတဲ့အတွက်ကြောင့်မလို့ဒီလိုမောင်းရင်ဘယ်လိုပြူဆိုင်ရမလဲအဲအဲ့ဒါမျိုးလေးတွေနဲ့သူတို့သင်ပြီးသွားတာကျွန်တော်တွေ့ခဲ့ရတယ
်အောင်မြင်တာတွေ့ရလားဆရာ
အောင်မြင်လားဆိုတော့ကျွန်တော်အနေနဲ့ဒီဟာတော့ assessment လုပ်ခွင့်တော့မရဘူးဒါပေမဲ့အဲ့မှာသူက generation က mix ဖြစ်သွားတာပေါ့လူကြီးနဲ့လူငယ်တွေဆိုတော့အဲ့မှာသူတို့ရဲ့တွေ့ကြုံနဲ့ idea တွေအချင်းလုံးလို့ရတယ်နောက်ပြီးတော့အခုနဲ့တူလေပူပြီးရရင်းနှီးတဲ့အခါစာကြတော့ဥမာကလေးတွေဆိုရင်ဝင်လာတဲ့အခါကျတော့သူတို့အနေနဲ့ဒီအပေါ်မှာရှိန်လာလဲပါမယ်တော့ဒီနည်းပညာပိုင်းတွေကိုပထမပိုင်းတော့သူတို့ဇာမဝင်ခေါ်ပါပေါ့သူရင်ပါတဲ့မရောက်တာပေါ့အဲ့ဒါကိုတဖြည်းဖြည်းဒီဘက်ကတက္ကသိုလ်ပိုင်းရောနောက်ပြီးတော့ဒီကေသမားကြီးတွေရောအကုန်လုံးဆဲဆောင်စီရုံးပြီးတော့သူတို့ချင်းမျိုးဒီ community လေးကတဖြည်းဖြည်း atmosphere လေးကကောင်းလာတာပေါ့နော်အဲ့လိုကောင်းလာရင်တဖြည်းဖြည်းသူတို့ရဲ့ဒီကျူးတွေပြောင်းလာအောင်စီရုံးတဲ့သဘောလို့ကျွန်တော်မြင်ပါတ
ယ်မြန်မာနိုင်ငံမှာကျတော့ဆရာဘယ်လိုပုံစံမျိုးလုပ်ရင်ကောင်းမလို့မြင်လဲဆရာ
ကျွန်တော်မြန်မာနိုင်ငံပြန်ရောက်တော့ဟိုလက်ခေဖြစ်တော့ကျွန်တော်ကွင်းညံငုံမဲ့မှာတော်ချောင်းဆိုရရွာလေးပေါ့နော်အဲအဲ့မှာကျွန်တော်တပည့်လေးကကျောင်းလေးတစ်ခုလုပ်နေတယ်အခုဆိုရင်ခြေတန်း8-9-10ပေါ့300ပတ်ဝန်းကျင်လောက်ရှိသွားပြီတခါလေးအဲ့ဒီဒါလေးသွားပြီးအဲ့ကလေးလေးတွေကို motivation နေနဲ့ထော်ပြောပွဲလေးတွေကျွန်တော်လုပ်လုပ်ပေးတယ်တည့်ရက်မှာကျွန်တော်ကကလေးတွေရဲ့သူ့ညီမချက်ကလေးတွေပါရှိတယ်ဆိုတော့သိကျင်တော့ကျွန်တော်က criteria တက္ကသိုလ်တက်ချင်တဲ့ကလေးလက်ထောင်မှာဆိုပြီးအားရပါပြောလိုက်တာတရားဥပမာလက်မထောင်အဲ့ဒါအကုန်လုံးကလေသမားသားသမီးတွေကြီးပဲနောက်ပိုင်းကျွန်တော်ပြန်သုံးတတ်တာပေါ့နော်ဆိုတော့အဓိကကတော့သူတို့အနေနဲ့လေသမားမိဘတွေကသူတို့တွေ့နေရတဲ့သူတို့ရဲ့လူမှုဘဝတွေကခက်ခက်ခဲခဲရုန်းကန်ရတယ်သူတို့မှပတ်ဆိုင်လဲမလောက်မငါချင်းရဲကြလေသူတို့အားချလောက်အောင်မရှိဘူးပေါ့နော်အဲ့ခါကျတော့သူတို့အနေနဲ့ဒီမိဘအဲ့လိုဖြစ်နေတော့သူတို့ဒီကြောင်းတဲ့ရောသူချမ်းသာမလားဆိုတော့အကူရပါတော့ဒါလေးတွေကရှိလာနိုင်လို့
အဲ့ဒါလေးတွေကကျွန်တော်တို့ကတော်တော်ကိုစိတ်ထဲမှာအမှတ်တရဖြစ်သွားတယ်။အဲ့ဒါနဲ့ဒီလိုမျိုးဆိုင်ရေးပြူရီကိစ္စတွေတိုက်တန်းမျိုးကျွန်တော်ကူညီတဲ့အခါကျတော့အဓိကပါလဲဆိုတော့အခုခါမှာဒီဆိုင်ရေးပြူရီကိစ္စတွေကပြည့်ချက်ကပါလဲမဒီရတဲ့စည်းကွက်ပေါ့နော်။လုံတိုင်းတစ်ခါပြီးမဖြစ်ကြဘူးလေ။နောက်ပြီးတော့နှိမ့်ချက်ကပါလဲဆိုတော့တဘာဝအဝင်းရှင်တဘာဝ BNR ရဲ့ထိခိုက်မှုတွေကလည်းသူတို့အတွက်ကတကယ်ကိုလုံးတလောက်မပေါက်တဲ့ဟာကြီးရှိလာတယ်သုံးချက်ကတော့ဒီလေယာဉ်လုပ်ငန်းဆိုတာမျိုးကအချိန်နဲ့ခါနဲ့လုပ်ရတယ်၊နောက်ယာတီကိုမှီလုပ်ရတယ်၊နောက်နေဘူးဆက်ကလုပ်ရတယ်၊ပင်ပန်းကြရတယ်ပေါ့နော်။အဲပင်ပန်းပြီးတော့အကျိုးမြတ်ကလည်းတစ်ဖက်ကမရှိ။ဒါတွေကသူတို့အတွက်ကအမဲ့လုံးလို့မဖြစ်ဘူး။ဒီချက်ကတော့ဘာလဲဆိုတော့သူတို့မှာလုံရင်းလုံရင်းနဲ့မြုပ်တာပေါ့နော်။အဲလိုဝင်ငွေနဲ့ထွက်ငွေသူတို့မှာမထင်ကြိမ်တဲ့အပိုင်းတွေရှိတယ်။တစ်ဖက်ကလည်းဇူရရဲ့ဒီယာတီလိုက်အမားတို့ကြီးတီးနံချင်းငွေတွေပေါ့။ဒါတွေကဘာလဲရောက်လာပြီဆိုသူတို့အနေနဲ့တခြားတလွဲတွေတုံးတာတွေလည်းရှိတယ်။အဲအခါကျသူတို့မှာကျွေးမီနဲ့ပတ်သက်တဲ့ဝင်ရုပ်ဝင်ဘူးတွေကလည်းများများလာတဲ့အခါကျတော့သူတို့ရွေးစရာလမ်းကဘာလဲဆိုတော့ကြောင်းရုံနဲ့ဆိုတော့အဲ့လိုအခုခါမှာကျွန်တော်လူငယ်တွေလုံနိုင်ကြတဲ့ walking force ကဟိုမြို့ပြတွေရောက်သွားတယ်ပြီးလို့ရှိရင်နိုင်ငံတကာကိုစွန့်စားရတဲ့အပိုင်းကြီးဖြစ်သွားတာပေါ့နော်အကြောင်းမလို့ကျွန်တော်အနေနဲ့ကတော့ဒီဟာကိုဘယ်လိုသူတို့ပြောအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားလိုက်တော့ပြောအောင်ဆိုလို့ရှိရင်သူတို့ပတ်ဆိုင်ရဖို့တုတ်ပြရမှာပေါ့နော်ပတ်ဆိုင်ရဖို့သူတို့တက်တော့တက်တာနဲ့လုပ်ဖို့ကျွန်တော်တို့ကဒီနည်းပညာပိုင်းတွေကိုတရားနားလည်အောင်ကြီးညက်အောင်ကျွန်တော်တို့ဒီမင်းပြလို့ရှိရင်တက်တော့တက်တာပေါ့ ease of operation ပေါ့ဒါမျိုးလေးတွေကိုလုံနိုင်တဲ့အခြေအနေလေးတွေဖန်တီးရမှာပေါ့နော
်ဒေါက်တာမျိုးအောင်ကျော်ပါဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
တော်ခင်မျိုးသက်စီစီတိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုမနက်ဖြန်စနေမနက်ခင်းမှာနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်။အခုတော့ဒီမနက်ဖြန်ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။ချင်းပြည်နယ်ဘလောမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့နဲ့လှုပ်ရက်တခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလား။အခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ယူဆကြပါသလဲ။ဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေညံ့နာမယ်လို့ပြောနိုင်ပါမလဲ။အခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-2-5-5-5 လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။နောက်ပါစနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်နိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိပထမနာရီဝက်မှာလှိုင်းလက်မီတာ 190 kHz 1595နဲ့အတူလှိုင်းဒိုမီတာ 25 kHz 11803လှိုင်းဒိုမီတာ 32 kHz 9335တို့ကနေပြီးတော့ပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုတောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဒီကနေ့အထိ636ယောက်ရှိနေပြီးတော့ပိုးကူးစက်နေသူ3,100ကျော်ရှိတယ်လို့တရုတ်အစိုးရကပြောပါရယ်ပိုးကူးစက်နေတယ်လို့အတည်ပြုနိုင်တဲ့အရေအတွက်ပြီးခဲ့တဲ့နှစ်ရက်မှကျဆင်းသွားတယ်လို့လည်းတရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူဆောင်ဆူလီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်ဒါပေမဲ့ရောဂါကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါရယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုစတင်ပြန့်နှံ့နေတယ်ဆိုတာသတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှကွယ်လွန်သွားပါရယ်ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးကြခွဲစောင့်ကြည့်ခံထားရတဲ့အပျော်စီးစင်ခံတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ41ယောက်ထပ်ပြီးဆန်းသက်တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။ဒါကြောင့်ခီးတဲ့3,900ဝန်းကျင်တင်ဆောင်လာတဲ့ဒီတင်မောကြီးပေါ်မှာအခုဆိုရင်စုစုပေါင်းယောဂါကူးစက်ခံထားရသူ61ယောက်ရှိသွားပါပြီ။
ယမန်နိုင်ငံမှာအမေရိကန်ဝေထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းမှာအယ်ကိုင်ဒါကောင်းဆောင်ကြောက်သေဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသာပေးနေကအတည်ပြုပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်စစ်ဆင်ရေးအတွင်းအာရေဗျကျွန်းဆွယ်ဒေသအယ်ကိုင်ဒါအဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင်ကာစင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြ
ဒီနေ့ကတော့ဒီပေါ်ဖော်မန့်လေးပါသွားတယ်။ဒီလက်ဆောင်အားနဲ့တမရလောင်ရွေးချယ်ပွဲရဲ့နောက်ဆုံးရလဒ်တွေအရကိုယ်စားလှယ်နှစ်ယောက်ရဲ့ရလဒ်တွေဟာထပ်တူနေပါတူနေပါတယ်။ကြာသပတေးနေ့နောက်ပိုင်းထုတ်ပြန်တဲ့ရလဒ်တွေအရဒီ
သားကြောင့်နေရတဲ့ဗီဒီယိုကထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့အဂျန်ဥရကူဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းတူမီတာ32လေးဆယ်လေးဆယ်ရှစ်ဒုတိယနိုင်ဝက်မှာလိုက်လံမီတာ190ရူကနေနားဆင်နိုင်ကြပါတယ်။ဗီဒီယိုသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစ
This program has come to you from the Voice of America, Washington.